အိန္ဒိယနိုင်ငံရှေ့ပိုင်းအော်ဒစ်ဆာပြည်နယ်မှာဆန်နီစိုက်ကလုန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး12ယောက်သေဆုံးသွားကုန်ပါတယ်။ဒီမုန်တိုင်းဟာငွေကြေးငါးနဲ့တွင်အိန္ဒိယနိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အင်အားအပြင်းဆုံးမုန်တိုင်းလည်းဖြစ်ပါတယ်။အဲ့နောက်တော့ဒီကနေ့စနေနေ့မှာမုန်တိုင်းကရှေ့မြောက်ဘက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကို ပါတယ်ဖန်နီဆိုင်ကလုန်းမုန်တိုင်းကြောင့်ဖြစ်လာတဲ့ထိခိုက်ပျက်စီးဆုံးရှုံးမှုတွေကိုတော့အိန္ဒိယအနာပိုင်တွေကလေ့လာအကဲဖြတ်နေကြပါတယ်မုန်တိုင်းလမ်းကြောင်းပေါ်ကခံရတဲ့မြို့ဖြစ်တဲ့ပူရီမြို့မှာတော့တနအီကို124မိုင်လုံးနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လျှက်စစ်မီးတွေပြတ်တောက်ခဲ့တယ်လို့အင်ကောင်မိုးတွေလန်းတာတစ်ပင်တွေလဲတာအပါဝင်အပျက်စီးတော်များများရှိခဲ့ပြီးတော့ပြည်နယ်တပ်ဝန်းဒဏ်ရာရတဲ့သူ116ယောက်ထိရှိခဲ့တယ်လို့အနာပိုင်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်လည်းမုန်တိုင်းကြောင့်ကန်ယူရက်ဒေသတွေမှာပင်လယ်ラインတွေမြင့်တက်လာခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကန်ယူရက်တစ်လျှောက်အနေမိုင်းဒေသတွေကရွာတွေဒါဇင်နဲ့ချီပြီးတော့လည်းရေမြုပ်ကုန်တယ်လို့ဒါဇာမြုပ်ကဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အနေအများဆုံးကြားအောင်နိုင်တဲ့နေရာတွေကလူ 1.2 သန်းလောက်ကိုမုန်တိုင်းကယ်ဆယ်စခန်း 4,000 လောက်ကိုရွှေ့ပေးခဲ့ရပါတယ်။မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနိုအာခါလီခရိုင်မှာအင်ဂျီတော်များများပျက်စီးသွားခဲ့တယ်လို့နှစ်နှစ်သားအရွယ်ကလေးတစ်ယောက်သေဆုံးပြီးတော့30ကျော်ဒဏ်ရာရသွားတယ်လို့ဒေသခံအာနာပိုင်တွေကရိုက်တာသတင်းဌာနကိုပြောပါတယ်ခင်ဗျာ။